မျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းရင်းသားနိုင်ငံရေးပါတီခုနှစ်ခုလို့စုပေါင်းပြီးတော့မြန်မာပြည်ရဲ့အထွေထွေအကျပ်တဲတွေဖြည့်ရှင်းနိုင်ဖို့ဒေါ်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားအားလုံးကိုချွင်းချက်မရှိပြန်လွှတ်ပေးဖို့ထောက်ပြတောင်းဆိုလိုက်တာနဲ့ဒီအပေါ်မှာပြည်သူတရားလုံးကလည်းဤမျိုးစုံနဲ့ပူးပေါင်းပါဝင်ဖို့တိုက်တွန်းလိုက်တာကိုထိုင်းမြန်မာနယ်စပ်အခြေစိုက်တပ်ပေါင်းစုတစ်ခုဖြစ်တဲ့ FDP ခေါ်မြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုနဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသက်မှတ်ကများအဖွဲ့ချုပ်နိုင်ငံသားရေးရာကော်မတီတို့ကလည်းထောက်ခံကြောင်းကိုအသီးသီးကြေညာခဲ့ကြပါတယ်။ဒါကြောင့်အခုလိုထောက်ခံခဲ့ကြတဲ့ FDP နဲ့ဘာကသာနိုင်ငံသားရေးရာကော်မတီအနေနဲ့ဘလို့လုပ်ငန်းစဉ်မျိုးတွေနဲ့လက်တွေ့ကြကြထောက်ခံပါလဲဆိုတာသိရအောင်ပထမဆုံးအနေနဲ့ FDP ရဲ့မူဝါဒရေးရာဦးဆောင်ကော်မတီဝင်ဦးငွေလင်းကိုဆက်သွယ်မေးမြန်းကြည့်တော့သူက
ကျွန်တော်တို့ပါတီဆောင်ရွက်နိုင်ကြတယ်ဆိုလို့ရှိရင်ကျွန်တော်တို့နဲ့ဆက်ဆက်နေတဲ့ပတ်သက်နေတဲ့လူစုလူတန်းစားတော့ PP တွေကနေပုံမှာထောက်ခံမှုတွေကိုပုံတရားအမျိုးမျိုးနဲ့ပြသနိုင်အောင်ကျွန်တော်တို့နီးနာထိနေကျွန်တော်တို့တောင်းအားပေးသွားမယ်လှုပ်ဆော်သွားမယ
်နိုင်ငံကအတိုင်းဝိုင်းမှာပါဒီလိုနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးအတွက်ဘလို့လှုပ်ရှားမှုမျိုးလုပ်ဖို့များအစီအစဉ်ရှိပါလဲခင်ဗျ
အခုလောလောဆယ်ကိုပဲကျွန်တော်မြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားများကုလသမဂ္ဂရဲ့အပင် APP နဲ့ပေါင်းပြီးတော့မှမြန်မာနိုင်ငံရေးအကျဉ်းသားတွေသူတို့များကိုချစ်ချင်းရှိပြန်လှုပ်ရေးလှုပ်ရှားမှုဆောင်ရွက်နေပါတယ်အဲ့ဒီဆောင်ရွက်နေတာဆိုရင် petition ပုံစံလက်မှတ်ချက်သိမ်းချော်ကောက်တဲ့ပုံစံကစအားလုံးပါဝင်အောင်ဆောင်ရွက်ဖို့အစဉ်အပြည့်ကိုကျွန်တော်လုပ်ထားပါတယ်အဲ့ဒီ season ချက်ဆိုရင်မလ23ရက်နေ့ကနေပြီးတော့မှဒေါ်ဆန်းစုကြည်6နှစ်တင်းတင်းပြည့်တဲ့နေ့မေလ24ရက်နေ့ဒီ campaign ကိုအရှိန်ညှိနှိုင်းလုပ်ဖို့ဆောင်ရွက်ထားပါတယ်ခင်ဗျာ
အော်ဟုတ်ကဲ့အဲ့တော့ဟိုနိုင်ငံကအဖွဲ့အစည်းတွေပေါ့နော် Amnesty International တို့လိုနောက်တခြား NGO အဖွဲ့အစည်းလိုဟာမျိုးတွေအစိုးရအဖွဲ့အစည်းတွေနဲ့ရောဘယ်လိုပူးပေါင်းဆောင်ရွက်ဖို့ရှိပါလဲခင်ဗျာ
ဒီကမှာကျွန်တော်အခုဘာမပါတနာချက်ဆိုတဲ့အဖွဲ့အစည်းဖြစ်ပါတယ်အဲ့ဒါတော့ဒီ ASEAN countries တွေကျွန်တော်ရဲ့အိမ်နီးချင်းနိုင်ငံတွေအားလုံးကလူမှုအဖွဲ့အစည်းတွေအကုန်လုံး NGO အဖွဲ့အစည်းတွေအကုန်လုံးစုဖွဲ့ထားတဲ့အဖွဲ့အစည်းလို့ပြောရင်ရပါတယ်အဲ့ဒီအဖွဲ့အစည်းမှာကျွန်တော် FTD ကပူးပေါင်းပြီးတော့မှအဲ့ဒီကိစ္စကိုပကြဲထန်လုံးပန်းနေတာရှိတယ်နိုင်ငံတကာမှာဆိုလို့ချင်းလဲကျန်းမာလွတ်မြောက်ရေးဓာတ်ပုံပြပွဲတွေလုပ်ပြီးတော့မှသာနာမှုတွေရရှိလာအောင်ကျွန်တော်ပုံမှုကြိုးစားကြဖို့ပြင်ဆင်ထားတာရှိပါတယ
်ချုပ်ပြီးတော့ကျွန်တော်တို့ပြောရရင်ပေါ့နော်မကြခင်မှာဒီနိုင်ငံချင်းသားတွေလွတ်မြောက်လာဖို့အောင်ဘယ်လိုမျှော်လင့်ထားလဲခင်ဗ
ျဒီကိစ္စစစ်အုပ်စုပေါ်မှာအဓိကကြည့်တာဖြစ်ပါတယ်အဲ့တော့စုစုကတော့နိုင်ငံရေးကျင်းသားကိုဆက်ပြီးဖို့နီးနီးသားသားနိုင်ငံရေးကျင်းသားမရှိဘူးဆိုပြီးတော့မှဖြစ်နေမှုအမှန်တန်ပြင်းထန်နေတဲ့အစိုးရမျိုးဖြစ်ပါလေ။အဲ့တော့ကျွန်တော်တို့ဘလောက်အလုပ်လုပ်နိုင်မလဲ။ကျွန်တော်တို့လှုပ်ရှားမှုတွေဘလောက်ပြင်းပြင်းထန်ထန်ချစ်ပေါ်လာနိုင်မလဲ။လူမှုတွေအားလုံးပါဝင်ပြီးလုပ်နိုင်နေပြီ။ဒီကိစ္စကအောင်မြင်ဖို့နီးစပ်လေဒီလိုကျွန်တော်တို့အဲ့လိုပဲတုံ့တက်ပြီးပါလေ
။ဟုတ်ကဲ့ခင်ဗျာကျေးဇူးပါပဲခင်ဗျာ။ဘာကသာများအဖွဲ့ချုပ်နိုင်ငံသားရေးရာကော်မတီရဲ့တာဝန်ခံကိုမင်းနိုင်ကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာလေကိုမင်းနိုင်စပြောတာက
မြို့သားဒီမိုကရေစီဖွဲ့ချုပ်ကနေပြီးတော့ဒေါ်ဆန်းစုကြည်ဦးတင်ဦးနောက်ဦးခွန်တုံးဦးနောက်ကိုမင်းကိုနိုင်တို့ပါဝင်သံဃာတော်တွေနောက်နိုင်ငံရေးကျင်းသားတွေအားလုံးလွတ်ပြေးဖို့စင်ညာချက်တက်ကဆိုရဲအဲ့တော့ဒါကိုစင်ညာချက်နှင်းနေနဲ့လူတို့ကြီးရပါဝိုင်းထောက်ခံမှုပေါ့ထပ်ပြီးထုတ်တယ်အဲ့ဒီအပေါ်မှာကျွန်တော်တို့ဘာသာနိုင်ငံရေးရာကော်မတီနဲ့လုံးဝဘောတူတယ်ခင်ဗျဒီဟာကိုကျွန်တော်တို့လူတို့တဲ့အတူနောက်ကျောင်းသားတို့တဲ့အတူကပါဒီတခံမျိုးစုံနဲ့ထောက်ခံသွားဖို့ကျွန်တော်တို့တိုက်တွန်းနေပါတယ
်။ဆိုတော့ဟုတ်ကဲ့ဟိုနိုင်ငံသားကြီးကကော်မတီနေနဲ့ဩဘလို့ကိုယ်တိုင်ပါဝင်ပူးပေါင်းပတ်သက်မလဲခင်ဗျာ။နောက်တစ်ခါဒီနိုင်ငံတကာမှာလှုပ်ရှားမှုတွေရောဘာတွေလှုပ်ဆောင်မှုရှိလဲခင်ဗျာ
။ဘာသာနိုင်ငံသားကြီးကကော်မတီအနေနဲ့ကတော့အတိမရှိနေတဲ့ကျွန်တော်အင်အားစုအသီးသီးနဲ့လက်တွဲပြီးနိုင်ငံတကာရဲ့ဝိုင်းဝန်းထောက်ခံမှုရလာအောင်လည်းကျွန်တော်ဆက်ပြီးကြိုးစားသွားဖို့စီစဉ်ရှိပါတယ်
။အဲ့တော့ဟိုနိုင်ငံတကာကျောင်းသားသမဂ္ဂတွေနဲ့ဩဘလို့ပူးတွဲဆောင်ရွက်ဖို့ရှိလဲခင်ဗျာ
။ရှိပါတယ်ခင်ဗျာ။ဒီပြဆိုလို့ရှိရင်ကျွန်တော်တို့ဒီအာရှကျောင်းသားအဖွဲ့အစည်းကြီးရှိတယ်။နောက်တစ်ခုက IGS ပေါ့။နောက်နိုင်ငံတကာကျောင်းသားသမဂ္ဂအဖွဲ့အစည်းအားလုံးနဲ့လည်းကျွန်တော်တို့ချိတ်ဆက်ပြီးတော့ဒီပညာချက်ပေါ်မှာဝိုင်းထောက်ခံကြဖို့ဒီပညာချက်သာအချက်တွေကိုနားထောင်နေနဲ့လိုက်လုံးတော့ဝိုင်းပြားပေးနိုင်ဖို့ကျွန်တော်တို့ကြိုးစားသွားမှာ
။ဟုတ်ကဲ့ကွန်မန်ဒါကြီးကျေးဇူးပါပဲနော်
။ဟုတ်ကဲ့
။မြန်မာပြည်လွတ်လပ်ပြီးငြိမ်းချမ်းသာယာဝါပြောတဲ့ဒီမိုကရေစီနိုင်ငံတော်ဖြစ်ဖို့ပထမဆုံးအဆင့်အနေနဲ့နိုင်ငံရေးကျင်းသားအားလုံးချွင်းချက်မရှိချက်ချင်းပြန်လွှတ်ပေးဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းရင်းသားနိုင်ငံရေးပါတီခုနှစ်ခုတို့ရဲ့လှုံ့ဆော်တိုက်တွန်းမှုတွေကိုပြည်ပအခြေစိုက်အဖွဲ့တွေကပါပါဝင်ဆောင်ရွက်မယ်ဆိုတဲ့အစီအစဉ်တွေကိုကြားခဲ့ကြရတာပါခင်ဗျာ